ကရင်အမျိုးသားအစည်းအရုံး KNU အနေနဲ့ပြည်ထောင်စုမြန်မာနိုင်ငံကနေဘယ်တော့မှခွဲထွက်မှာမဟုတ်တယ်လို့နိုင်ငံတော်ကချမှတ်ထားတဲ့ဒုတာဝန်အရေးသုံးပါးကိုလည်းပူးပေါင်းပြီးတော့ထိမ့်သိမ်းစောင့်ရှောက်သွားမယ်လို့ရန်ကုန်တိုင်းဒေသကြီးအလုံမျိုးနယ်မှာပြုလုပ်တဲ့85ကြိမ်မြောက်ကရင်နှစ်သက်ကူးပွဲတော်ကိုတက်ရောက်တဲ့ကရင်အမျိုးသားအစည်းအရုံး KNU ဗဟိုကော်မတီဝင်ဖရိုမန်းငိမ့်မောင်ကပြောလိုက်ပါတယ်ဒါအပြင်ဒီနှစ်မှာကြာရောက်တဲ့ကရင်နှစ်သက်ကူးနေ့အတွက်လည်းငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါအောင်ဆန်းစုကြည်ကတဝင်လွှာပေးပို့ခဲ့ပါတယ်ဒီအကြောင်းအပြည့်အစုံကိုနှစ်သက်ကူးနေ့ပွဲတော်ကျင်းပတဲ့အထက်ကတိအလုံးကြောင်းဝင်းတဲ့ကိုကိုရိုင်းသတင်းသွားယူခဲ့တဲ့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုသူရာဆိုးကတင်ပြပေးမှာပါရှင
်ရာစုနှစ်ပေါင်းများစွာအတွင်းပထမချိန်တက်ရောက်လာတဲ့ KNU ဘိုးကော်မတီဝင်ဖရိုမန်းငိမ့်မောင်ကကရင်မျိုးသားစည်းရုံးအနေနဲ့ညီညွတ်ရေးနဲ့ငြိမ်းချမ်းရေးကိုမဖြစ်ဖြောင့်တိစောက်သွားမှာဖြစ်ပြီးတော့နိုင်ငံရေးပြဿနာကိုလည်းနိုင်ငံရေးနည်းနဲ့သာဖြေရှင်းသွားမယ်လို့ကရင်မျိုးသားစည်းရုံးကိုစားခုလိုပဲပြောသွားခဲ့ပါတယ်
။ညီညွတ်ရေးငြိမ်းချမ်းရေးကိုကျွန်တော်တို့မျှော်မှန်းပြီးတော့ဘယ်လိုပဲအခက်အခဲဘယ်လိုပဲစိန်ခေါ်မှုဘယ်လိုပဲစမ်းသပ်မှုတွေပဲကြုံတွေ့ရပါလိမ့်စဉ်ကျွန်တော်တို့ငြိမ်းချမ်းရေးကိုမဖြစ်မနေတိစောက်သွားမယ်။ကရင်မျိုးသားတွေရဲ့အခွင့်အရေးကိုနိုင်ငံရေးပြဿနာနိုင်ငံရေးနည်းနဲ့နိုင်ငံရေးစပွဲမှာကျွန်တော်တို့တန်းတူညီဂုဏ်သိက္ခာရှိရှိနဲ့ဖြစ်ရှင်းသွားမယ်ဆိုတာကိုကျွန်တော်တို့ KU ကရင်မျိုးသားအစည်းအရုံးရဲ့သဘောထားကိုစားပြောကြရင်ကျွန်တော်တို့မိနီကုန်းချုပ်ပါတယ
်ဒါအပြင်ဒီကနေ့ကြောက်တဲ့ကရင်နှစ်သက်ကူးနေ့အတွက်လည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကလည်းတွင်လာတဆောင်ပေးပို့ခဲ့ပါတယ်တိုင်းသားများအားလုံးအတွက်စစ်မှန်တဲ့ငြိမ်းချမ်းရေးတန်းတူညီမျှရေးအတွက်မိမိတို့ကံကြမ္မာကိုမိမိတို့ပြတ်ထန်းနိုင်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးအပြောင်းအလဲများစွာကိုကရင်တိုင်းရင်းသားများကိုယ်တိုင်အားထုတ်ပါဝင်ဖန်တီးဆောင်ရွက်နိုင်ပါစေကြောင်းဆုတောင်းလိုက်ပါတယ်လို့ကရင်တိုင်းသူတို့ကအခုလိုပဲဖတ်ပြသွားခဲ့ပါတယ
်အခုလိုကရင်မျိုးသားများရဲ့နှစ်သက်ကူးအခါသမရမှာကရင်မျိုးသားများအပါအဝင်တိုင်းရင်းသားလူမျိုးများအားလုံးအတွက်စစ်မှန်ပြီးငြိမ်းချမ်းတဲ့အားလုံးတန်းတူပြီးမိမိတို့အရေးမိမိတို့ကံကြမ္မာကိုမိမိတို့ကိုယ်တိုင်ပြတ်ချမ်းနိုင်တဲ့နိုင်ငံရေးလူမှုရေးစီးပွားရေးအပြောင်းလဲများစွာကိုကရင်မျိုးသားများကိုယ်တိုင်အားထုတ်ပါဝင်ဖန်တီးနိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းလိုက်ပါရဲ့ဒေါအောင်ဆန်းစုကြည
်ကရင်နှစ်သက်ကူပွဲတော်ကိုတက်ရောက်လာကြတဲ့ဗုဒ္ဓဘာသာယဟန်တော်တွေနဲ့ခရစ်ယာန်သင်းဟောဆရာတွေပါဝင်တက်ရောက်လာတဲ့ခေါင်းဆောင်တွေကမြန်မာပြည်ငြိမ်းချမ်းရေးအတွက်ဖြောင်းနိုင်မင်းထွန်းမီဆုတောင်းခဲ့ကြပါသေးတယ်။ကင်ဘီနယ်ကိုရောက်ရှိနေတဲ့အမေရိကန်သံအမတ်ကြီးကလည်းကင်နှစ်သက်ကိုကျင်းပတဲ့ကြေးရွာတချို့ကိုတွားရောက်ခဲ့တယ်လို့ကင်ဘီနယ်ဖန်အမျိုးမှလည်းနိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ NLD ပါတီကင်ဘီနယ်တာဝန်ခံဒေါ်နန်းခင်ထွေးမင်းကပြောပါတယ်ခင်ဗျာ။